တော်ရရှိမြတ်ခင်ဗျာအခုပြီးခဲ့တဲ့သတင်းပတ်အတွင်းမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာရေဒီယိုနဲ့ရုပ်မြင်သံကြားတွေကနေပြီးတော့ပါတီရဲ့ policy တွေမူဝါဒတွေကိုပြောကြားသွားခဲ့ပါတယ်အဲဒီလိုပြောကြားသွားတဲ့ထဲထဲမှာဒီအဓိကအားဖြင့်ရည်ရွယ်ချက်၃ခုရှိနေတဲ့အကြောင်းအဲ့ဒါတွေကနိုင်ငံမှာဥပဒေစိုးမိုးရေးအတားအပြင်မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေကိုပြင်ဆင်ချက်တွေထည့်သွင်းရေးဆိုတာတွေအဓိကထားပြီးတော့ပြောသွားပါတယ်ဒီဖွဲ့စည်းပုံဥပဒေကိုပြန်လည်ပြင်ဆင်ဖို့ဆိုတဲ့ကိစ္စမှာမြန်မာနိုင်ငံမှာပြည်သူတွေကိုအကျိုးပြုမဲ့ဥပဒေတွေပြည်သူတွေကိုကာကွယ်ပေးမဲ့ဥပဒေတွေရေးဆွဲဖို့လိုအပ်ပြီးတော့ပြည်သူတွေကိုဖိနှိပ်တဲ့ဥပဒေတွေပယ်ဖျက်ဖို့လိုတယ်ဆိုတာတွေလည်းပဲပြောခဲ့တာတွေရှိပါတယ်အဲ့တော့ဒီကနေ့စကားဝိုင်းမှာဒီအချက်ကိုအဓိကထားပြီးဆွေးနွေးသွားဖို့အတွက်အမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေသူရေသနဌာနကဒေါက်တာမုံကျုံးလျံအထက်အပြင်1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးတင်ဆွေနဲ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းခြေနယူးယောက်မြို့မှာခြေစိုက်တဲ့မြန်မာအရေးကျွမ်းကျင်သူဒေါက်တာသောင်းထွန်းတို့ကိုကျွန်တော်တယ်လီဖုန်းပေါ်မှာဖိတ်ကြားထားပါတယ်အစောဆုံးကကျွန်တော်တင်ပြခဲ့တဲ့အတိုင်းပဲဒီဖွဲ့စည်းအုပ်ချုပ်ပုံကိုပြန်လည်ပြီးတော့ပြင်ဆင်ဖို့ရေးဆွဲပြဋ္ဌာန်းဖို့လိုအပ်တယ်ဆိုတဲ့နေရာမှာဘယ်လိုဥပဒေတွေကိုကျွန်တော်တို့အဓိကထားပြီးတော့ပြင်ဆင်သွားမလဲဘယ်လိုပဲပုံပြင်ဆင်သွားလို့ရနိုင်မလဲဆိုတာတွေကိုဒေါက်တာငုံကျုံးလျံကိုကျွန်တော်မေးပြရစီခင်ဗျာဘယ်လိုများအဲ့ဒီကိစ္စတွေဖြစ်မြောက်အောင်ဆောင်ကျဉ်းနိုင်မလဲဆိုတာတစ်စိတ်တော့ပြောပြပ
ါဟုတ်ကဲ့ဆရာခင်မောင်ငင်ပထမအချက်အနေနဲ့ပြုပြင်ပြောင်းလဲပြင်ဆင်လို့မရတဲ့အခြေခံဥပဒေဆိုတာကဘာမှမရှိပါဘူးအခြေခံဥပဒေဆိုတာလူတွေရေးတဲ့ဥပဒေပါဓမ္မကျမ်းစာလိုကုရ်အန်ကျမ်းစာလိုဗုဒ္ဓကျမ်းလိုပြင်မရတဲ့ဟာတွေဆင်မရတဲ့ဟာတွေမဟုတ်ဘူးဆိုတာကိုကျွန်တော်တို့တတိယယုံကြည်လက်ခံဖို့လိုတယ်ဒုတိယအချက်အနေနဲ့အခြေခံဥပဒေကိုပြင်ဆင်လိုတယ်ဆိုရင်အခြေခံထားတဲ့မူပေါင်းကိုအခြေပြုပြီးတော့ပြင်ဆင်ရတယ်ဟိုပုံမှမကောင်းဘူးဒီပုံမှမကောင်းဘူးဆိုတာဒီအခြေခံဥပဒေရဲ့သဘောတဘာဝကိုနားမလည်တဲ့လူတွေရဲ့ပြောစကားဖြစ်တယ်ဥပမာ2008အခြေခံဥပဒေဟာမူကြီး3ရပ်ဖြစ်တဲ့ပြည်ထောင်စုမြို့ကွေးတိုင်းဒါစီလုံးရင်ယူမှုမြို့ကွေးအချုပ်ချာနာတည်တံ့ခိုင်မြေရေးအပေါ်ကိုအခြေခံပြီးတော့ရေးဆွဲထားတဲ့အခြေခံဥပဒေဖြစ်တယ်အဲ့တော့ပြန်ပြင်ဆင်ခြင်းရင်ဒီမူတွေကိုအထိခိုက်မခံဘဲနဲ့ပြင်ဆင်ရမှာဖြစ်တယ်။နောက်ပြီးတော့ဒီနေ့ပြည်ထောင်စုမြန်မာနိုင်ငံပြည်ထနာကိုတရားဆန့်ရှင်းတိုင်းဒါပေါင်းစုံလိုလာတဲ့ Forest နဲ့တိုင်းဒါတွေရတင်ရထိုက်တဲ့ကိုပိုင်ပြတ်ထန်းခွင့်နဲ့ဒီမိုကရေစီစင်ကန်ထွန်းကားရေးမူသုံးချက်ကိုလည်းထက်တွက်ပြီးတော့ဒီမူကြီး6ခုကိုအခြေခံပြီးတော့ပြင်ရမယ်။ဒီမူကြီး6ခုကိုအခြေခံပြီးတော့ဒီ2008အခြေခံဥပဒေကိုပြင်မှတာလျှင်ဒီအခြေခံဥပဒေဟာတိုင်းဒါပြည်သူအလုံးလက်ခံနိုင်တဲ့အခြေခံဥပဒေဖြစ်လာမယ်တည်တတ်တဲ့အခြေခံဥပဒေလည်းဖြစ်လာမယ်ဒီလိုနဲ့ပဲအခြေခံဥပဒေကိုပြင်ဆင်လေးရှိ
ဟုတ်ကဲ့ခင်ဗျာအခုဒေါက်တာငုံကျုံးလျံကတော့ပြောပြခဲ့ပါပြီဆရာဦးတင်ဆွေအနေနဲ့ကောဒီကိစ္စပေါ်မှာဘယ်လိုမြင်လဲဆိုတာကျွန်တော်တို့ကြားပြရစီအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီလက်ရှိဖွဲ့စည်းပုံကိုကျွန်တော်တို့အခြေခံပေါ့လေနိုင်ငံတော်ကြီးအခြေခံမူများဆိုတဲ့ထိတ်ဆုံးကအခန့်တကစပြီးတော့ဟိုပြင်လို့ရှိရင်တော့နောက်ပိုင်းပြင်စရာတွေလည်းပို့ပြီးတော့ဟိုချောမွေ့ပြီးတော့အတိုင်းပြင်တဲ့လူမျိုးတွေပို့အကျိုးရှိမယ်လို့ကျွန်တော်ယူဆတယ်။ဒီထက်မှဒီအခြေခံမူများတဲ့က6ဟလာဟိုဂါကြီးမှာစစ်မှန်၍စီကံပြေဝါသောပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးလို့ဆိုထားပါတယ်။တစ်ချိန်တည်းမှာအခြေခံမူများ6ဆလုံးမှာနိုင်ငံတော်၏အမျိုးသားနိုင်ငံရေးဥဆောင်မှုခန္ဓာအခမ်းကဏ္ဍတော်တမတော်ကပါဝင်ထမ်းဆောင်နိုင်ရေးကိုအစဉ်တစိုက်ဦးတည်ပြီးဆိုတော့ဒီနှစ်ချက်ကတစ်ခုနဲ့တစ်ခုကွဲလွဲချက်ရှိနေတယ်လို့ကျွန်တော်မြင်တယ်။ဟိုဒါအားထားကျွန်တော်ပြင်သင့်တယ်။ဘာကြောင့်လဲဆိုစစ်မှန်၍ဆိုတဲ့ဇာတ်ပါနေတော့ဟလာပါတီစုံစနစ်ထဲမှာပါတီမဟုတ်တဲ့တမတော်လိုအဖွဲ့အစည်းတခြားပရမမဟုတ်လို့တခြားဘသူပါပါဒါစစ်မှန်တာလည်းမဟုတ်တော့ဘူးပါတီစုံလည်းမဟုတ်တော့ဘူးဆိုတဲ့သဘောတက်ရောက်တယ်။နောက်တစ်ခုကနိုင်ငံတော်ရဲ့အဲ့လားကျွန်တော်ကဟိုတမတော်နဲ့ပတ်သက်လက်ပြောတဲ့အခါတမတော်ကိုမလိုလားလို့အနှုတ်သဘောမြင်လို့ပြောရကြမှာလဲတော့စိုးတယ်ခင်ဗျာသို့တော်လည်းပဲတမတော်ရဲ့ဂုံတိတ်ခါနဲ့တမတော်ရဲ့အစင်လာကိုဒီထက်ဒီကောင်းစေခြင်းလို့စေတနာနဲ့ပြောတယ်လို့ပဲအောက်မေ့စေခြင်းပါတယ်။ဒါကြောင့်တိုင်းပြည်မှာတမတော်အခန်းတစ်ခုတည်းသာမဟုတ်ဖက်နဲ့နိုင်ငံသားတိုင်းကနိုင်ငံတော်ရဲ့အရေးကိုအားလုံးကပေါ့ခင်ဗျာခုနဟိုတိုင်းရင်းသားတွေအပါဝင်ပေါ့လေပြည်ထောင်စုထဲမှာရှိတဲ့အားလုံးကတညီတညွတ်တဲ့ပါဝင်ထမ်းဆောင်နိုင်ခွင့်ဆိုတာကိုဥတီတဲ့နဲ့အဲကြောင့်အခြေခံမူကဟိုပြင်သစ်နေလို့ကျွန်တော်ကပထမယူဆပါတယ်ခင်ဗျာဒါအခြေခံမှာနောက်ပိုင်းတော့ကျွန်တော်တခြားဟိုပြင်စရာတွေလည်းဟိုရှိသေးတာပေါ့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအခုဖွဲ့စည်းပုံဥပဒေထဲမှာအဓိကပြင်ဆင်ဖို့ဘာတွေလိုအပ်မလဲဆိုတာဒေါက်တာတောင်းထွန်းကိုလည်းမေးပြစေခင်ဗျာ
โอเคကျွန်တော်ကတော့အဓိကဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲလုပ်ငန်းစဉ်နဲ့အလားအလာပေါ့ဗျာအော်ဒီအလားအလာကိုကြည့်လိုက်တဲ့အခါကျတော့အဲမူရတော့ဒါဒီလက်ရှိ2008ဖွဲ့စည်းပုံကိုဟလာသဘောတူတဲ့လူတွေရှိတယ်သဘောမတူတဲ့လူတွေရှိတယ်အဲဒါကြောင့်မလို့ဟလာပြင်ဆင်ဖို့လိုတယ်ဆိုတာဒါလက်ရှိနိုင်ငံတော်သမ္မတကြီးကပြောသွားတာတွေတွေ့ရတယ်လွတ်တော်ဥက္ကဋ္ဌကြီးကလည်းပြောသွားတာတွေတွေ့ရတယ်ဆိုတော့မူရကတော့2008ဖွဲ့စည်းပုံကိုပြင်ဆင်သင့်တယ်ဆိုတဲ့အပိုင်းကတော့ကြားတယ်ပေါ့လေဒီလိုဒါအလားအလာအဲကောင်းတဲ့မျောလင်းချက်လေးတစ်ခုပေါ့နော်အဲ့တော့ပြင်တဲ့အခါမှာဘယ်လိုပြင်ရမှာလဲဘယ်လိုပုံစံနဲ့ပြင်ရမှာလဲပေါ့နော်ဆိုတော့အဲ့ဒီမှာကျွန်တော်တို့ရေးပွဲအားဖြင့်ခဏဒီနိုင်ငံတော်သမ္မတကြီးတို့ပြောနေတဲ့အပိုင်းမှာရောအဲတချို့အဲလူတို့ရဲ့အမြင်တွေမှာရောအဲဒီဖွဲ့စည်းပုံဥပဒေရေးဆွဲရေးဟာဒါပြည်သူ့လွတ်တော်ပြည်ထောင်စုလွတ်တော်ရဲ့အခန့်ကဏ္ဍပဲဖြစ်တယ်အဲလွတ်တော်ထဲမှာပဲအဲဆွေးနွေးပြီးတော့နိုင်ငံရေးပါတီခေါင်းဆောင်တွေကနေပြီးတော့အဲဆွေးနွေးပြီးတော့ပြင်ဆင်ကြမယ်လို့ရေဘူးရအဲဒီလိုမျိုးကျွန်တော်ပြောနေဆိုနေတာကိုကျွန်တော်တို့တွေ့ရတယ်အဲပြီးခဲ့တဲ့အဲမချသေးခင်ကပြောထားတဲ့ဒီနိုင်ငံတော်သမ္မတကြီးမိန့်ခွန်းမှာကျွန်တော်တို့ပြန်ကြည့်လိုက်တဲ့အခါမှာလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒါတိုင်းရင်းသားတွေကအဲကျွန်တော်တို့အဲအပြည့်ခရရစေးတွေလုပ်ပြီးနိုင်ငံရေးဆွေးနွေးပြီးလို့ရှိရင်ပါတီတွေထောင်းပြည်သူ့လွတ်တော်ရဲ့ဝင်ပြည်သူ့လွတ်တော်ရဲ့မှာပဲဆွေးနွေးကြနောက်ပြီးတော့ဒီ National Accord လို့လာဒီသဘောတူညီချက်အမျိုးသားရေးသဘောတူညီချက်တွေကိုပြည်သူ့လွတ်တော်ပဲချမှတ်ပြည်သူ့လွတ်တော်ကပဲဖွဲ့စည်းပုံပြင်ဆိုတော့ကျွန်တော်အမြင်မှာကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာနိုင်ငံသားအလုံးနဲ့ပတ်သက်တယ်ဒီနိုင်ငံတကာနိုင်ငံမှာရှိတဲ့ပြည်သူလူထုနဲ့အဲ့ပြည်သူလူထုကရွေးချယ်တင်မြှောက်ပေးလိုက်မဲ့အစိုးရကြားထဲမှာထားရှိတဲ့ contract ပေါ့နော်သဘောတူညီချက်ပေါ့အဲ့တော့ဒါကြောင့်မို့လို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးမှာပါဝင်ပတ်သက်မှုဟာဒီနိုင်ငံကောင်းဆောင်နေတိုင်းရင်းသားကောင်းဆောင်နေလာဒီကျွန်တော်တို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေတဲ့ပူချေပြတ်ပါတယ်လူလူတရလုံးကပါဝင်ရမှာပါเนาะနောက်တစ်ခုကကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ခနေ့ပြည်သူ့လွတ်တော်ထဲမှာအာကျွန်တော်တို့ဒီတကယ်ပမာပြည်ပြည်ထောင်စုရဲ့ဒီအဓိကကံကြမ္မာကိုအဆုံးဖြတ်မဲ့အဓိကဇက်ကောင်တော်တော်များများဟာပြည်သူ့လွတ်တော်အဝင်ဝိုင်းထဲမှာမရှိပါဘူးเนาะတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနော်ကျွန်တော်တို့2010ရွေးကောက်ပွဲမှာပါလိုက်တဲ့အမှတ်ပုံတင်ထားတဲ့ပါတီတွေမပါပါဘူးနော်အခုကြားပြတ်ရွေးကောက်ပွဲမှာပါတယ်ပဲထားပါအောင်ဒီ48နေရာဆိုတာလည်းသိပ်ပြီးတော့ပြောပါလောက်တာမဟုတ်ဘူးဒါကြောင့်မလို့တကယ်အရေးကြီးတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်သင့်တဲ့အခြေခံမူတွေနဲ့ပတ်သက်လို့ဆွေးနွေးတဲ့နေရာမှာပြည်သူ့လွတ်တော်ဘောင်ရဲ့အပြင်ဘက်မှာရှိတဲ့အမျိုးသားရေးဖွဲ့ဆောင်ဆွေးနွေးမှုကျွန်တော်တို့လုပ်ဖို့လိုတယ်ဒီဒုတိယပင်လုံးပဲခေါ်ပေါ့ဗျာဒါကဆိုတော့ညီလာခံကြီးကိုကျွန်တော်တို့လှုပ်ဖို့လိုတယ်ဒီညီလာခံကြီးမှာပြစ်ခတ်ရဆေးလို့တဲ့တိုင်းရင်းသားအဖွဲ့အစည်းတွေပဲဖြစ်စေတခြားတိုင်းရင်းသားပါတီနိုင်ငံရေးပါတီတော့တက်မတော်ကောင်းဆောင်နေလူလူလူတန်းစားကိုယ်စားလှယ်ပါဝင်ဖြွေးနှွေးပြီးတော့အမျိုးသားရေးသဘောတူညီချက်တစ်ခုကိုကျွန်တော်တို့အပြေရှာဖို့လိုတယ်ဒါနဲ့ပတ်သက်လို့သမရာကြီးရဲ့မိန့်ခွန်းထဲမှာကျွန်တော်သိရှင်းရှင်းလင်းလင်းမတွေ့ရဘူးဒါတွေကိုကျွန်တော်တို့အသေးစိတ်တွေပြောဖို့ဆွေးနွေးဖို့ညှိနှိုင်းဖို့တော့လိုလိမ့်အောင်မယ်လို့ကျွန်တော်တို့ထင်ပါတယ်တခုတော့ရှိပါတယ်နောက်ဆုံးညီကုန်းချုပ်ပြင်ဆင်ချက်ကတော့ဒါဥပဒေအကြောင်းအရဆိုလို့ရှိရင်တော့ဒါပြည်သူ့လွတ်တော်ကပဲအတည်ပြုရမှာပေါ့ကျွန်တော်တို့ပြည်သူ့လွတ်တော်အပြင်ပမှာခုနအမျိုးသားရေးဆွေးနွေးမှုတွေရတဲ့သဘောတူညီချက်တွေရလာပြီးတဲ့နောက်ပိုင်းမှာ2015ခုနှစ်မှာလုပ်မဲ့ပြည်သူ့လွတ်တော်ဟာConstituent Assembly သဘောမျိုးပေါ့လည်းပဲကျင့်သုံးပြီးတော့အဲ့ဒီကြမှာအတည်ပြုရမယ်ဒါပေမဲ့ကျွန်တော်တို့အရေးကြီးတဲ့အချက်ကဒီဆွေးနွေးမှုဟာဒီတချီဆွေးနွေးမှုဟာအမျိုးသားညီလာခံလိုမျိုးတော့မဖြစ်သင့်တော့ဘူးပြည်သူလူထုကြားထဲမှာခုနပြောတဲ့ဒုတိယပင်လုံးလုံးညီလာခံကြီးကျင်းပတဲ့အပြင်ကိုဒီကိုယ်စားလှယ်တွေတက်ရောက်တဲ့ကိုယ်စားလှယ်တွေကသက်ဆိုင်ရာနယ်မြေတွေမှာပြည်သူလူထုနဲ့အပြန်အလှန်ညှိနှိုင်းဆွေးနွေးပြီးတော့တိုင်းပြည်လုံးကပါဝင်ပတ်သက်မှုတွေရှိဖို့လိုမယ်ဒီလိုမျိုးပုံစံတွေဖြစ်လာဖို့ဆိုတာကလည်းပဲကျွန်တော်တို့နိုင်ငံရေးပါတီတွေနဲ့လက်ရှိလွတ်တော်ကိုယ်စားလှယ်တွေကိုအားကိုးယုံနေမှာကပဲနဲ့ပြည်သူလူထုတွေကိုယ်တိုင်ကိုယ်ကနေပြီးတော့လူထုလှုပ်ရှားမှုအသွင်သဏ္ဍာန်တရအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ရှားမှုတွေကိုကျွန်တော်တို့တွန်းအားပေးဖို့လိုမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ခုနဒေါက်တာငုံကျွန်းလျံပြောသွားလို့ပါပဲဘယ်နိုင်ငံမှာမှပြင်ဆင်လို့မရတဲ့ဖွဲ့စည်းပုံဥပဒေရေလို့မရှိပါဘူးဆိုတာကျွန်တော်တို့သတင်းတွေအမြင်နဲ့ဖတ်ရှုနေတဲ့အခါမှာလည်းဘယ်နိုင်ငံမှာဖြစ်ရင်ဘယ်ဥပဒေဟာအခုလက်ရှိအခြေအနေတွေနဲ့မကိုက်ညီလို့ပြန်လည်ပြင်ဆင်တဲ့ဥပဒေပြဋ္ဌာန်းလိုက်တယ်ဆိုတာမျိုးတွေခဏခဏတွေ့ရပါတယ်အခုဒေါအောင်ဆန်းစုကြည်ပြောသွားတဲ့တဲမှာဒီဒီမိုကရေစီနည်းအရစစ်မှန်တဲ့ဒီဖွဲ့စည်းပုံဥပဒေရှိမှစစ်မှန်တဲ့တရားဥပဒေစိုးမိုးရေးရှိမှပြည်သူတွေအနေနဲ့လွတ်လပ်ရေးအရသာကို ဒီပြည်ပြည်ဝဝခံစားနိုင်မယ်လို့လည်းပြောသွားတာပဲဒါတော့ဥပဒေတွေဘလောက်အရေးကြီးတယ်ဆိုတာကိုဒီလွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့သိနာလဲပြီးတော့ပြည်သူပြည်သားတွေအကျိုးရှိအောင်တို့အနေနဲ့လှုပ်ပေးရမှာပါဒီပြည်သူလွတ်တော်ကိုယ်စားလှယ်တွေကိုတခြားနိုင်ငံတွေမှာဆိုရင်တော့ဥပဒေပြူအမှတ်တွေလို့လည်းပဲခေါ်တဲ့လူတွေခေါ်ကြတာပါပဲကဲအဲ့တော့ခုနကတော့ဒေါက်တာတောင်းထွန်းပြောသွားတဲ့စကားပေါ်မှာခင်ဗျဟိုဦးငုံကျုံးလျံအနေနဲ့ဘယ်လိုများမြင်ပါသလဲ
ဟုတ်ကဲ့ဒေါက်တာတောင်းထွန်းပြောတဲ့ဟာရောနောက်ပြီးတော့90ရွေးကောက်ခံကျွန်တော်တို့ကုစလေကြီးဒေါက်တာတင့်ဆွေပြောတဲ့ဟာရောတော်တော်ကောင်းပါတယ
်ဟုတ်ကဲ့
ကျွန်တော်တို့လွတ်တော်ဒီမိုကရေစီစနစ်ကျင့်သုံးလာတာတစ်နှစ်ပဲရှိသေးတဲ့အတွက်ကျွန်တော်တို့မှာဆက်ခဲများကြီးရှိတယ်ပါတီဆုံးစနစ်သာပြောနေကြပေမဲ့အခုကျွန်တော်တို့ဒီပြောနေဆိုနေဟာတွေအားလုံးရဲ့90ရာခိုင်နှုန်းကျော်ကဂိမ်းကနန်းကိုပဲကြည့်ပြီးတော့နိုင်ငံရေးကိုတုံ့တက်နေကြတဲ့လူတွေပို့ပြီးတော့များတယ်တမတော်သားကုစလေတွေကိုပြည်သူကိုလုံးဝကိုစားမပြုတဲ့သူလို့တွေးခေါ်နေတဲ့လူတွေလည်းရှိတယ်။ကြမ်းခိုင်ဖွံ့ဖြိုးရေးပါတီတွေရဲ့လွှတ်တော်အမတ်တွေကိုလည်းပြည်သူရန်သူတွေလို့တထစ်ချယုံကြည်နေတဲ့လူတွေလည်းရှိတယ်။ဒါတွေအားလုံးကိုခြုံငုံပြီးကြည့်ရင်လိုအပ်တဲ့အချက်ကကျွန်တော်တို့မှာအတွေးခေါ်အယူဆပြင်ဆင်အများကြီးရှိတယ်။နိုင်ငံရေးဆိုတာဂိမ်းကနန်းနဲ့မဟုတ်ဘူး။နိုင်ငံရေးဆိုတာတစ်ဖက်နဲ့တစ်ဖက်ညှိနှိုင်းပြီးတော့ကိုယ့်ဖက်ပါအောင်ဆွေးနိုင်ဖို့အရေးကြီးတယ်။အဲဒါကြောင့်ဒေါအောင်ဆန်းစုကြည်ပြောတဲ့အထက်မှာကျွန်တော်တော်တော်တဘောကြတာတမတော်သားတွေဟာလည်းပြည်သူရဲ့တမတော်သားတွေဖြစ်လို့ပြီးတကူကိုဆောင်မဲလို့သူကကန့်တန့်ထားတာကိုတွေ့ရတယ်အဲ့ဒါမျိုးကျွန်တော်တို့မှလုပ်ဖို့လိုတယ်နောက်ပြီးတော့နှစ်ပေါင်း14နှစ်ကြာအချိန်ယူရေးထားတဲ့ဒီ2008အခြေခံဥပဒေကိုပြင်ဆင်ဖို့ကတော့ကျွန်တော်ကတော့အနည်းဆုံး14နှစ်လောက်အချိန်ယူတင်တယ်လို့ကျွန်တော်ယူဆတယ်တစ်နှစ်နှစ်နှစ်နဲ့ဒီလွှတ်တော်တက်တန်းတစ်ခုအထဲမှာကျွန်တော်တို့ပြင်လို့ရမယ်လို့ကျွန်တော်ကတော့လုံးဝမယူဆဘူးဘာလို့ဆိုရေးလာတဲ့လူတွေကို၌ကဥတီချက်ရည်ရွယ်ချက်ခိုင်ခိုင်မာမာပြက်ပြက်သားသားရှင်းရှင်းလင်းလင်းရှိပြီးရေးထားတဲ့ဟာကိုပြန်ဖြတ်ဖို့ပြန်ပြင်ဖို့ပြုပြင်ဖို့ဆိုတာအ ਨੇ ဆုံးသူတို့အချိန်ယူထားတဲ့နှစ်လောက်တော့လိုတယ်လို့ကျွန်တော်ကတော့ယူဆပါတယ
်။ဟုတ်ပါတယ်ခင်ဗျာ။ဒီတက်မတော်ကောင်းဆောင်ကြီးဒီကိုတိုင်ကနေပြီးတော့သူတို့ရည်ရွယ်ချက်ရှိရှိနဲ့ရေးထားတယ်။နော်ဒီဥပဒေကိုအခုတခါလွတ်တော်ရဲမှာ25ရာခိုင်နှုန်းကလည်းပဲတက်မတော်အရာရှိတွေဖြစ်နေတော့ကသူတို့ထိတ်ကခေါင်းဆောင်တွေဒီရေးဆွဲပြထားခဲ့တဲ့ဟာကိုပြင်မယ်ဆိုလို့ရှိရင်တော့ဘယ်လိုနည်းနဲ့မှမလွယ်ဘူးဆိုတာအများအလည်းပဲဒီလိုပဲသဘောထားနေကြတာပါပဲ။ကဲအဲ့တော့ဆက်ပြောပါအောင်ခင်ဗျဒေါက်တာတင့်ဆွေခင်ဗျ။
ကျွန်တော်ကတော့ဆံငုံကျုံလျံတဲ့တော့ကျွန်တော်ကစောတဲ့နဲ့စောနိုင်တယ်လို့ဟိုကျွန်တော်ယူဆတယ်။
ဟုတ်ကဲ့
။ဘာကြောင့်လဲဆိုတော့ဒီ2008ဖွဲ့စည်းပုံကို1993ခုနှစ်ဇန်နဝါရီလ9ရက်နေ့ကစရေးခဲ့တဲ့ကောင်းဆောင်တွေကနာဝတာနာအဖာပေါ့လေကောင်းဆောင်တွေဖြစ်ပြီးတော့အဲ့တော့ကလည်းဗမာတမတော်ကလည်းတမတော်တစ်ခုလည်းဖြစ်တယ်ခင်ဗျာဒါပေမဲ့အခု2010ရွေးကောက်ပွဲအပြီးနဲ့မတိုင်ခင်ကာလဟာဗမာပြည်ကအကြီးအကျယ်ကိုပြောင်းလဲသွားပြီလို့ကျွန်တော်မြင်ပါတယ်အကြီးအကျယ်ဆိုတာအခြေအနေတွေရောတမတော်ရဲ့အခန်းကဏ္ဍရောတမတော်ဒီနေ့ကောင်းဆောင်တွေတဲ့ကောင်းဆောင်တွေရောဟာအမြင်သဘောထားရောတာဝန်ရောကိုကလုံးဝမဟုတ်တော့မှအများကြီးပြောင်းလဲသွားပြီ။ဒါကြောင့်ဒီ1993ခုနှစ်ကခေါင်းဆောင်တွေနဲ့ဒီနှစ်2010 2012ခေါင်းဆောင်တွေနဲ့မတူတော့ဘူးလို့ကျွန်တော်ယူဆတယ်။အရင်တော့ကတက်မလို့တကူတည်းသားလေဟလာဟိုကြာကြာနာနာစနစ်တရားရှိတဲ့ဟိုရန်တရားကြီးတကူဖြစ်ခဲ့ပြီ။ဒီကနေ့မှာတော့ကနိုင်ငံရေးပါတီတွေလည်းထဲတော်ဝါကြာကြာနာနာရှိနေပြီ။နောက်လည်းပဲထပ်ရှိလာကြအောင်ပဲ။လွတ်တော်တွေဆိုတာလည်းရှိလာပြီ။နောက်တစ်ခါကြံ့ခိုင်ဖွံ့ဖြိုးရေးကလည်းအခုနိုင်ငံရေးပါတီအနေနဲ့ဟာလာတိုင်းပြည်နဲ့အစိုးရတဲ့မှာတော့ဝင်လာပြီဆိုတော့ဒီကြံ့ခိုင်ဖွံ့ဖြိုးရေးကလည်းအရင်ကြံ့ခိုင်ဖွံ့ဖြိုးရေးနဲ့မတူတော့ဘူးလို့ယူဆပါတယ်။ဒါကြောင့်ပြင်ဖို့ရမှာကျွန်တော်တို့ကတပ်မတော်နဲ့တပ်မတော်မဟုတ်တဲ့လူဟာလာကြံ့ခိုင်ဖွံ့ဖြိုးရေးနဲ့ကြံ့ခိုင်မဖို့ဖွံ့ဖြိုးရေးမဟုတ်တဲ့လူလို့သဘောထားကွဲလဲမှုမထားဘဲနဲ့တိုင်းပြည်တစ်ခုလုံးအပြစ်ထုံလုံးဆိုတာတဲ့ဟိုပြည်ထောင်စုတခုလုံးအမြင်နဲ့ကြည့်ပြီးတော့ပြင်သစ်နာတွေကိုချက်ချင်းပြင်တော်မှပြင်သစ်တယ်လို့ကျွန်တော်ယူဆရှိပါတယ်ဒီပို့ပြင်ဖို့အတွက်လည်းအပြန်လဆွေးနွေးမှုတွေအမျိုးမျိုးရှိတဲ့ဒီနေ့တမတော်ကောင်းဆောင်နေတဲ့ဟာလာ NRI တော်အောင်သသုကြည်ပါဝင်နိုင်ငံရေးပါတီတွေနဲ့လည်းရင်းနှီးနှီးပုံမလွန်လွန်ဟာလာလက်ပေါ်တီးပြောဆိုဆွေးနွေးမှုတွေရှိတဲ့အလားတူကြက်ခိုင်ဖွံ့ဖြိုးရေးကဒီနေ့လွှတ်တော်ထဲမှာ80ရာခိုင်နှုန်းကျော်ရထားတဲ့အဲ့နိုင်ငံရေးပါတီကြီးဖြစ်နေတော့အာဒီပါတီနဲ့ဂျန်နဲ့နိုင်ငံရေးပါတီတွေလည်းဟာရင်းနှီးနှီးပုံဝင်လင်းလင်းနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးတိုင်းပြည်တစ်ခုလုံးကိုအကျိုးကြည့်ပြီးတော့ဒါဟိုဆွေးနွေးသင့်တယ်လို့ကျွန်တော်ယူဆရှိတယ်ခင်ဗျာဒီလိုလှုပ်လို့ရှိရင်အပြန်လာဟိုစိုးရိမ်မှုတွေပိုပြီးတော့ညော့သွားစေပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးဟာလည်းမြန်လာနိုင်တယ်ကျွန်တော်ထင်တယ်မြန်လဲမြန်သင့်လာတယ်လို့ကျွန်တော်ယူဆတယ်ခင်ဗျာဘာကြောင့်လဲဆိုတော့ဒါကရှိသွားမဲ့
ဟုတ်ကဲ့တချို့ကတော့ပြောကြတာပေါ့ဒီ2018ခုဖွဲ့စည်းပုံဥပဒေကဒီလမ်းပြမြေပုံခုနှစ်ချက်နဲ့အညီဒီရွေးကောက်ပွဲလုပ်နိုင်ဖို့အတွက်မြန်မြန်ဆန်ဆန်ပဲသူ့အတင်းလှုပ်ချလိုက်တယ်လို့ပြောတယ်လို့ပြောတယ်။
အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ခုနကလို့တိုင်းသူပြည်သားတွေအားလုံးအတွက်အကျိုးရှိနိုင်မဲ့ဥပဒေတွေကိုတော့လိုအပ်ရင်လိုအပ်သူပြင်ဆင်ဖြည့်ဆွက်ဖို့ကတော့ဒါအရေးကြီးတာပါပဲခင်ဗျ။ကဲအခုဒေါက်တာဦးတင်စွဲကပြောသွားပါပြီ။ဆရာငုံကျုံးလည်းပြောသလိုစက်လင်းကနေတော့စောင့်ကြမလိုပါဘူးတဲ့။ဒီတော့အဲ့ဒီကိစ္စကိုဘယ်လိုများစက်ပြီးတော့ဆွေးနွေးလိုပါလဲခင်ဗျ။ဟုတ်ကဲ့ဟိုကျွန် ောက်တဲ့ဥပဒေဖွဲ့စည်းပုံဥပဒေဖြစ်လောင်ပြင်နိုင်မလဲဆိုတာဘာပေါ်မူတည်လဲဆိုတော့ကျွန်တော်တို့ဗမာသမိုင်းမှာဒီဖွဲ့စည်းပုံရေးဆွဲရေးတွေဟာ38ပဲကြီးကြီး84ပဲကြီးကြီးခု2008ပေါ့ဗျာဗမာသမိုင်းရဲ့ဖွဲ့စည်းပုံ3ခုမှာကျွန်တော်တို့ top down ခေါ်တဲ့ဒီအပေါ်ကပညာတတ်အလွှာနဲ့အာဏာလက်ရှိလူတွေကနေပြီးတော့ပဲရေးဆွဲတာဖြစ်တယ်ဒီ bottom up လို့ခေါ်တဲ့အောက်ခြေလူရန်စားအဖွဲ့အစည်းတွေရဲ့အဲဒီအသံတွေနဲ့လှုပ်ရှားမှုတွေနဲ့အဖွဲ့စည်းတာတွေမဟုတ်ဘူးအဲ့တော့ဒီကျွန်တော်တို့ဗမာပြည်မှာနောက်တစ်ခါလဲပဲဖွဲ့စည်းပုံဥပဒေကိုပြင်ဆင်ရေးကို top down အပေါ်ကလာတဲ့ဟာနဲ့ပဲဆက်သွားတဲ့အနေအထားရှိမယ်ဆိုရင်တော့ကြာမယ်။ဘာကြောင့်လဲဆိုတော့ဒါတွေဟာဒါကအာဏာရမဲ့နော်လူတွေရဲ့အဲဒီပညာတတ်အလွှာရဲ့အကျိုးစီးပွားဒါတွေအပေးအယူတွေနဲ့လောက်ကြကန်ကြမယ်ဆိုတော့အကျိုးစီးပွားအခြေခံပေါ်မှာဆိုတော့ဟလာဈေးတဲသလောက်နဲ့ပဲသွားကြဖို့ရှိဖို့များတယ်။ဒါကြောင့်မလို့ဘလောက်မြန်မြန်ပြင်နိုင်မလဲဘလောက်ပြင်နိုင်မလဲဆိုတာကျွန်တော်တို့ဒီလူထုပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်မဖြစ်ပေါ်မှာအခြေခံပေါ်မှာမူတည်တယ်လို့ကျွန်တော်မြင်ပါတယ်။ဒီလိုဆိုလိုခြင်းအပြင်ဒီညှိနှိုင်းမှုတွေအပေးယူလုံးမှုတွေအချိန်ဆောင်မှုတွေမလုပ်ရဘူးလို့ကျွန်တော်မဆိုလိုပါဘူး။ဟလာညှိနှိုင်းမှုတွေကလုပ်ရမှာပဲတတ်မတော်နဲ့လည်းညှိရမှာပဲ။ဘောင်ဆန်းစုကြည်ပြောသလိုတတ်မတော်ရဲ့ကူပေါင်းဆောင်ရွက်မှုမရှိဘဲနဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံလည်းပြင်လို့မရဘူး။တိုင်းပြည်ရဲ့အနာဂတ်ကံကြမ္မာလည်းဖန်တီးလို့မရဘူး။ဒါပေမဲ့လို့ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာမှာဒီအခြေခံကြတဲ့ဒီတက်မတော်ရဲ့ပါဝင်ပတ်သက်မှုမပတ်သက်မှုယာကိုင်းနှုံးဒီကိစ္စတွေကတော့ဒါညှိကြနိုင်ကြမယ်လို့ကျွန်တော်မြင်တယ်။ဒါနဲ့ပတ်သက်လို့ကတော့ကျွန်တော်တို့တစ်ချက်ဒါဖြစ်မှဒါမဖြစ်ရင်မရဘူးဆိုတဲ့သဘောမျိုးကျွန်တော်မပြောချင်ဘူး။ဒါညှိနိုင်ရမှာ။သို့တော်လည်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေဟာဟလာနိုင်ငံသားတိုင်းတက်မတော်သားတွေနဲ့မိသားစုတွေပါဝင်နိုင်ငံသားတိုင်းရဲ့လူအခွင့်အရေးတွေကာကွယ်စောင့်ရှောက်ဖို့တိုင်းပြည်ရဲ့ဒီဖွံ့ဖြိုးတိုးတက်ရေးအတွက်ဒီလိုတဲ့ဒီလွတ်လပ်တဲ့တရားစီရင်မှန်တိုင်းရှိဖို့ဟလာဒီကိစ္စတွေနောက်တူတယံဇာတတွေကိုစီမံခန့်ခွဲတဲ့နေရာတွေမှာကျွန်တော်တို့ညီညီမျှမျှခန်းစားဖို့เนาะအခုဆိုလို့ရှိရင်ရခိုင်မှာ guest တွေထွက်နေပြီးတော့ရခိုင်မှာမီးမရဘူးဆိုတာဒါရခိုင်ပြည်သူလူထုတွေကဒါဘယ်လိုနည်းမှဘယ်လိုနည်းနဲ့မှဒါကျင့်တ်เสียအကြောင်းမရှိဘူးเนาะအဲဒီလိုမျိုးပဲဟိုကချင်ပြည်နယ်မှာစိတ်တွေထွက်နေပြီးတော့เนาะကချင်ပြည်နယ်ရလူတွေကခန်းစားခွင့်မရဘူးဆိုလို့ရှိရင်လည်းဒါကျင့်တ်မှာမဟုတ်ဘူးအဲ့တော့ဒီလိုမျိုးနေရာတွေမှာလက်ရှိဖွဲ့စည်းပုံအနေအထားတွေဟာကျွန်တော်တို့လူခွေးဆောင်ရှောက်မှုတွေမှာအကန့်အသတ်တွေများနေတာတွေရှိတယ်အဲ့တော့ဒီအကန့်အသတ်တွေကိုကျွန်တော်တို့ဖျက်ဖြစ်ဖို့လိုတယ်နော်ခုနကသယံဇာတ်ပွဲခွဲဝေမှုတွေမှာလည်းပဲဒီနယ်နဲ့ဒေသဆိုင်ရာကလူတွေရဲ့ဒီအကျိုးစီးပွားခံစားခွင့်တွေကိုလည်းဒါခွဲခြမ်းပေးဖို့ပြင်ဆင်ဖို့လိုတယ်နောက်ကျွန်တော်တို့ဒီပြည်တွင်းညံ့ညံ့ရဖို့ဆိုတာလည်းဒါအခြေခံကြတယ်ဆိုပြည်တွင်းညံ့ရဖို့ဆိုတာကသက်ဆိုင်ရာလူမျိုးစုဒေသတွေမှာအုပ်ချုပ်ခွင့်နဲ့ခုနသယံဇာတ်တွေရဲ့အကျိုးခံစားခွင့်တွေကိုဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အမှတ်ခံချက်မပေးဘူးလောလောဆယ်ဆိုလို့ရှိရင်ဒါဒီသက်ဆိုင်ရာပြည်နယ်တွေရဲ့ဝန်ကြီးချုပ်တွေကိုဒါသမရတိုက်ရိုက်ခန့်တာဖြစ်တယ်အမှန်မှန်ကတော့သက်ဆိုင်ရာပါလီမန်ကနေပြီးတော့ဟလာရွေးချယ်ပြီးတော့သမရကအတည်ပြုပေးတာပဲဖြစ်ဖို့လိုမယ်အဲ့ဒီလိုမျိုးပဲဒီ budget ဆိုင်ရာကိစ္စတွေမှာလည်းပဲဒါ48ကပြဿနာတက်ကတည်းကဒီပြဿနာတက်နေတာဟာနော်ဘိုးအစိုးရကပဲပြည်နယ်အစိုးရတွေကိုအကိုကြီးကညီလေးကိုမုံမိုးပေးသလိုခွဲပေးတာဖြစ်နေတယ်တို့ကြောင့်မလို့ပြည်နယ်အစိုးရတွေမှာသူတို့ကအခွန်ကောက်ခံခွင့်တို့ကတယံဇာတာကဟလာဒီငွေကြေးတွေရခွင့်တို့ဒီလိုနှီးမျိုးနဲ့ဗန္ဒာရေးအရသူတို့မှာတစုံတရာဟလာလွတ်လွတ်လပ်လပ်စီမံခန့်ခွဲနိုင်ဖို့အနေအထားတွေကိုကျွန်တော်တို့ပြင်ဆင်ပေးမှကျွန်တော်တို့တကယ်လိုချင်တဲ့ပြည်တွင်းညံ့ရေးနဲ့ကျွန်တော်တို့ခင်မီနိုင်ငံတော်ဖြစ်ရေးရမယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာအခုဆရာဦးတောင်ထွန်းကတော့ပြောသွားပါပြီအဲ့တော့ပြည်နယ်တွေကဘယ်လိုအခွင့်အရေးမျိုးတွေလိုအပ်မယ်ဆိုတာကျွန်တော်တို့အခုဒေါက်တာငုံကျွန်းလောင်ဆက်ပြီးတော့မေးပြရစီအောင်ခင်ဗျာဒီအခုရှိနေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာကတိုင်းရင်းသားတွေလိုလားတဲ့အခွင့်အရေးတွေအင်မတန်မှနည်းပါးနေသေးတာကိုကျွန်တော်တို့သတိထားမိပါတယ်အဲ့တော့ဒီဖွဲ့စည်းပုံဥပဒေပြင်မယ်ဆိုလို့ရှိရင်တိုင်းရင်းသားတွေအရေးကိုဘလောက်အခမ်းကဏ္ဍတရားစဉ်းစားဖို့လိုအပ်မလဲဆိုတာပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဆရာအခုနဒေါက်တာတင်းဆွေပြောတဲ့အထက်မှာဒီအခြေခံ2008အခြေခံဥပဒေကိုရေးတဲ့အချိန်မှာတို့အခြေခံရတဲ့မူ6ခုထဲမှာတိုင်းရင်းသားကိစ္စမပါပါဘူးတိုင်းရင်းသားစီလုံးညီညွတ်ရေးဆိုတဲ့ဟာပဲပါတယ်တိုင်းရင်းသားအရေးဆိုတဲ့ဟာမပါဘူးတော်အောင်ဆန်းစုကြည်ကမနေ့ကတို့ NLD ပါတီရဲ့လုပ်ငန်းစဉ်တွေကိုဟောပြောတဲ့အချိန်မှာမူဝါဒသဘောထားလုပ်ငန်းစဉ်ဟောပြောတဲ့အချိန်မှာတန်းတူညီမျှမှုနဲ့ကိုပိုင်အုပ်ချုပ်ရေးပြဋ္ဌာန်းခွင့်ဆိုတဲ့ဟာပြောထားတယ်ဆိုတော့ဒီနှစ်ခုကိုဒေါ်အောင်ဆန်းစုကြည်ပြောတော့တဲ့ဟာနဲ့တိုင်းသားလိုလာတဲ့ဟာကိုမူအနေနဲ့ဒီအခြေခံမူ6ချက်ကြီးမှထားပြီးတော့ဒီထားနိုင်ကြီးတဲ့နောက်ပိုင်းမှပဲဒီကိုပိုင်ပြတ်ထန်းခွင့်ဆိုတာအခွင့်အရေးဆိုတာဘာလဲဆိုတာကျွန်တော်တို့ကပြောလို့ရမယ်ဒီဟာမရှိတည်ပြီးတော့ကျွန်တော်တို့ဘာမှလုပ်လို့မရပါဘူးတခုတော့ရှိတယ်အခု2008အခြေခံဥပဒေရဲ့ပေးထားချက်ထဲမှာဒီလွန်ခဲ့တဲ့တစ်နှစ်လုံးလုံးမှာဒီပြည်နယ်လွှတ်တော်တွေတိုင်းဒေသကြီးလွှတ်တော်တွေထိုင်ကြပါတယ်သူတို့ဘာမှဥပဒေမပြုတ်နိုင်ခဲ့ပါဘူးကံကောင်းတာကချင်ပြည်နယ်လွှတ်တော်ကြီးကထိုင်ပြီးတော့သူတို့ရဲ့ဥပဒေပြုခွင့်လေးကငယ်ကနေတိုင်းဒေသကြီးတို့မှပြည်နယ်တွင်းမှာထွက်တဲ့ကြောင်းမြတ်ရတနာကိုဖျက်တောက်ခြင်းတွေးခြင်းဆိုတဲ့ကကျွန်တော်တို့ကချင်ပြည်မှာထွက်တဲ့ကြောက်စိမ့်တွေကချင်ပါပဲတွေးတော့မယ်ဆိုပြီးတော့အလုတ်ကန်ရရှိရေးဖန်တီးတဲ့အနေနဲ့သူတို့ရဲ့လုတ်ပိုင်ခွင့်ကိုတုံးချလိုက်ပါတယ်အဲ့တော့ကျွန်တော်ပြောနေတာကကျွန်တော်တို့မှဒီလွှတ်တော်ဒီမိုကရေစီကိုအခြေခံတဲ့ပါတီစုံစနစ်ကိုအခြေခံပြီးတော့ဖွဲ့စည်းထားတဲ့လွှတ်တော်ရဲ့လှုပ်ထုံလှုပ်နှီးတွေကျင့်ထုံကျင့်စဉ်တွေအားနည်းနေသေးတဲ့အတွက်ကျွန်တော်တို့ဟာတိတ်ပြီးတော့ဟိုမတမ်းမမာပဲနဲ့တာဝေးပြေးသမားလို့ပြီးသွားလို့ရှိရင်ကျွန်တော်တို့လဲကြပြီးတော့ကျွန်တော်တို့ပဲဒုက္ခရောက်မယ်အဲ့တော့တဖြည်းဖြည်းနဲ့ပဲကျွန်တော်တို့ရွှေ့ရအောင်အဲ့ဒါကြောင့်16နှစ်အချိန်ယူထားတဲ့ဟာကိုအခုကနေစပြင်မှ16နှစ်လောက်အတွင်းမှာတော့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့လူချင်းတဲ့ဟာရနိုင်မယ်လို့ကျွန်တော်ပြောလိုတာပြောခဲ့တာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကဲကျွန်တော်တို့အခုအချိန်ကနည်းနည်းလာပါပြီအဲ့တော့ဒေါက်တာတင်းဆွေအနေနဲ့ကောအဓိကပြောချင်တဲ့အချက်ကိုအခုဒီမှာ10မိနစ်လောက်အချိန်ယူပြီးတော့ပြောပါအောင်ခင်ဗျာ
ဒီဖွဲ့စည်းပုံပြင်ဆင်ရေးအပအဝင်ဒီကနေ့ဒီလက်ရှိဥသမ္မတဥသိမ်းဆိုင်ဆိုတာလက်ထက်မှာပြုပြင်ပြောင်းလဲမှုမြောက်များလုံလာတာဟာတော်တော်လေးလုတ်ခဲ့ရတာဘာလဲဆိုတော့အဲ့ဒီအရင်နာဝတနဲ့နာဖစစ်ကောင်စီဆိုတာလက်ထက်တုန်းကမားခဲ့တာတွေအားနေခဲ့တာတွေကိုပြန်ပြင်နေရတဲ့သဘောပဲဖြစ်သေးတယ်ခင်ဗျအဲ့တော့ရှေ့ဆက်ဖို့တဲ့ဟိုကျွန်တော်တို့ကရင်းစားရအောင်တော့တော်လုံနေရတဲ့အချိန်ဖြစ်ပါတယ်ဒီ2008ဖွဲ့စည်းပုံကလည်းပဲအလားတူနဝတနာဖလက်ထက်ကအားလားရလက်ကြီးဖြစ်ပါတယ်ဒီနှစ်တက်နေတဲ့တာဝန်ရှိခေါင်းဆောင်များဟာအရင်အစိုးရလက်ထက်တည်နဲ့တစ်ဆက်သေးပြောလို့ရပေမဲ့လို့ဒီနှစ်အနေထားမှာသူတို့ဟာပြုပြင်ပြောင်းလဲရေးကိုဦးတည်နေတော့ကဒီဖွဲ့စည်းပုံပြုပြင်ပြောင်းလဲဖို့လည်းဥတီလာကြလိမ့်မယ်လို့ကျွန်တော်တို့ကကျွန်တော်တော့မျှော်လင့်နေခင်ဗျာဒါကြောင့်ဒီပြုပြင်ပြောင်းလဲရေးလုပ်တာအောင်ကျွန်တော်တို့ကဟိုအပြစ်ကိုဟလာလက်ညှိုးထိုးတာမဟုတ်ဘဲနဲ့ပူတွဲပြီးတော့တိုင်းပြည်တစ်ခုလုံးကောင်းစားရေးပြည်တော်စုတစ်ခုလုံးအကျိုးစီးပွားကိုကြည့်ပြီးတော့လက်တွဲလုံနိုင်တဲ့အနေအထားတွေကိုတိတိတိရဲရဲဝံ့ဝံ့နဲ့မြင်မြန်ဆန်းဆန်းဆောင်ရွက်ကြလို့ရှင်တော့ဖွဲ့စည်းပုံပြုပြင်ပြောင်းလဲရလည်းပဲဘာမှခက်စရာအကြောင်းမရှိဘူးလို့ကျွန်တော်အပြုသဘောမြင်ပါတယ
်။ကောင်းပါပြီခင်ဗျာ။ကဲဒေါက်တာတောင်းထွန်းပါခင်ဗျာ။ညီကုန်းချုပ်မှတ်ချက်ကလေးပေးပါအောင
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်သဘောထားကတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဟာကျွန်တော်တို့ဒါဗမာနိုင်ငံရဲ့အနာဂတ်အတွက်ကြီးမားတဲ့လုပ်ငန်းစဉ်ကြီးတစ်ခုဖြစ်ပါတယ်။ဆိုတော့ဒီကျွန်တော်တို့ဘလို့နှုံးနဲ့ဘလောက်ပြုပြင်ပြောင်းလဲနိုင်မလဲဆိုတာကျွန်တော်ပြောခဲ့သလိုလူထုရဲ့ပါဝင်မှုကအရေးကြီးတယ်။အဲ့ဒီမှာကျွန်တော်တို့2008ဖွဲ့စည်းပုံကိုကျွန်တော်တို့အလား referendum မှာမဲစာပေးလိုက်ရတယ်ဒီဖွဲ့စည်းပုံလည်းမမြင်ဘူးဒီဖွဲ့စည်းပုံကဘာတွေဘာကြောင့်အရေးကြီးသလဲဘာတွေပါသလဲငါတို့ရဲ့နေ့စဉ်ဘဝတွေကိုဘယ်လိုမျိုးအလားထိခိုက်နိုင်သလဲဘယ်လိုမျိုးကာကွယ်သလဲမကာကွယ်ဘူးလဲဆိုတာတွေကိုမသိတဲ့လူတို့အများကြီးရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့ပထမဦးဆုံးစပြီးတော့ခြေလှမ်းတဲ့လုပ်ငန်းကတော့လူတို့အတွင်းမှာခဏ2008ဖွဲ့စည်းပုံနဲ့တကွဒီဖွဲ့စည်းပုံဆိုတာဘာလဲဆိုတဲ့ဟာကိုပုံမူပြီးတော့သိမြင်နားလည်မှုတွေပေါ်လာအောင်လူမှုအဖွဲ့အစည်းတွေကနေပြီးတော့ဟာဆွေးနွေးရှင်းပြเนาะကျွန်တော်တို့အသိပညာဖြန့်ဖြူးတဲ့လုပ်ငန်းကတော့ဒါပထမဦးဆုံးတာထွက်လုပ်တဲ့လုပ်ငန်းလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်ရတဲ့အချိန်ပြည့်သွားပြီမလို့ဒီနေ့စကားဝိုင်းကိုဒီမှာပဲရန်နာရမှာဖြစ်ပါတယ်ခင်ဗျာ အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေသူရေသနဌာနကဒေါက်တာငုံကျုံးလျံအဒါအပြင်1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးတင်ဆွေနဲ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ချမ်းမြမအရေးကျွမ်းကျင်သူဒေါက်တာတောင်းထွန်းတို့ကိုအထူးပဲကျေးဇူးတင်ရှိကြောင်းပြောကြားပါရစေ။ဒေါက်တာရှင်အပေါင်းကိုစိတ်နှပြကျမ်းမှရှင်လန်းကြပါစေခင်ဗျာ။